တရုတ်နိုင်ငံမှာအာဂရီလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေတဲ့စစ်သားအရာရှိတဦးကိုကိုကိုအဆုံးစီရင်သွားကြောင်းတရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့အင်္ဂါနေ့မှာဖော်ပြပါရယ်ပြီးခဲ့တဲ့ကြာရပြင်းနေ့ကဇန်ယန်ကသူ့အိမ်မှာကျိုးဆွဲချတတ်သိသွားတယ်လို့နိုင်ငံပိုင်စင်ဟွာသတင်းဌာနကဖော်ပြပါရယ်စင်ယန်ဟာကွန်မြူနတီပါတီဗဟိုကော်မတီရှင်ကအဖွဲ့ဝင်တဦးဖြစ်ပြီးနိုင်ငံရေးရာဌာနကိုဦးဆောင်ခဲ့သူပါစင်ယန်ဟာစစိုးဝါဥပဒေချိုးဖောက်ခဲ့တဲ့လောက်ရတွေပိုင်ဆိုင်မှုအများပြားရှိနေတဲ့အတွက်လက်ယူမှုတန်တရားနဲ့ပြီးခဲ့တဲ့ဩဂုတ်လကတည်းကစုံစမ်းစစ်ဆေးခံနေရတာပါသမလာရှိချင်းပင်ရဲ့အာဂရီလိုက်စားမှုတပ်ဖြည့်ရေးဆောင်ရွက်မှုအတွင်းအစောပိုင်းကာလမှာပြစ်မှတ်ထားခံရတဲ့စစ်တပ်ထိတ်တန့်အရာရှိချင်းတို့နဲ့ရှင်ယန်းတို့ကြားချိတ်ဆက်မှုတွေကိုစုံစမ်းစစ်ဆေးသူတွေကရှာဖွေနေတာဖြစ်ပါတယ်။ဂူဘိုရှောင်းနဲ့ရှူချီဟူတို့ကဘိုစစ်ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌတွေဖြစ်ပါတယ်။ဂူဘိုရှောင်းကိုတော့ပြီးခဲ့တဲ့နှစ်ကထောင်သာတက်တက်ချမှတ်ခဲ့ပြီးတော့ဇူရှီဟူကိုတော့အမှုမပြေခင်2015ခုနှစ်မှာကင်ဆာရောဂါနဲ့သေဆုံးခဲ့တာဖြစ်ပါတယ်။